ယူကရိန်းနဲ့ရုရှားစစ်သုံးဘက်နေလဲလှယ်မဲ့အစီအစဉ်မှာအနောက်ရှက်တီလုခဲ့တယ်လို့အပြန်အလှန်ဆွဆွဲလိုက်ကြပါတယ်စစ်သုံးဘက်လဲလှယ်မဲ့အစီအစဉ်ကိုယူကရိန်းကဖျက်လို့ဖြစ်စီလုခဲ့တယ်လို့ရုရှားကဆွဆွဲလိုက်ပြီးတဲ့နောက်လဲလှယ်ဖို့အသင့်ဖြစ်နေတဲ့ယူကရိန်းကျင်းသားစင်းကိုပေးဖို့ယူကရိန်းကဒီနေ့ပဲရုရှားကိုတောင်းဆိုခဲ့တာပါစစ်ကျင်းသားတွေအပြန်အလှန်လဲလှယ်ဖို့အမြဲတမ်းအသင့်ရှိရဲ့အကြောင်းလဲယူကရိန်းလူခွင့်ရေးကော်မရှင်နာမင်းကြီးဒမစ်ထရိုလူပီနက်ကရုရှားတာဝန်ရှိသူတွေထံအကျဉ်းစားစီရင်တောင်းဆိုရင် Telegram လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်2022ခုနှစ်မှာရုရှားကယူကရိန်းပေါ်ကျူးကျော်စစ်တင်ပြီးတဲ့နောက်ပိုင်းနှစ်ပတ်ကြာမကြာခဏဆိုသလိုအကျဉ်းသားတွေလဲလှယ်နေတာပါအောက်တိုဘာလလကနောက်ဆုံးအကြိမ်လဲလှယ်ရမှာအကျဉ်းသား95ယောက်စီပြန်လွတ်ပေးခဲ့ပါတယ်စီရင်နေမှာတော့ရုရှားနိုင်ငံခြားရေးဥက္ကဋ္ဌပြောခွင့်ရပုဂ္ဂိုလ်ကစစ်သုံးဘက်လဲလှယ်မဲ့အစီအစဉ်ကိုယူကရိန်းကဖျက်လို့ဖျက်ဆီးလုပ်ပြီးကိုယ်နိုင်ငံသားတွေကိုပြန်လက်ခံမှုညှင်းဆန်နေတယ်လို့ပြောဆိုခဲ့တာပါစစ်သုံးဘက်935ယောက်ကိုပြန်လွတ်ပေးဖို့ရုရှားကာဝေးဥက္ကဋ္ဌကကမ်းလှမ်းပေမဲ့ယူကရိန်းက169ယောက်ကိုသာလက်ခံတယ်လို့လည်းပြောဆိုခဲ့ပါတယ်ယူကရိန်းကတော့စစ်သုံးဘက်တွေကိုပြန်လက်ခံဖို့အသင့်ရှိနေပြီးရုရှားဘက်ကသာကြံ့ကြာအောင်လုပ်နေတာဆိုပြီးပြန်လည်ဆွဆွဲထားပါတယ်ခင်ဗျာ